ကချင်ပြည်နယ်ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုတောက်ကြာနေမနဲ့အစောပိုင်းမှာ KIA နဲ့ PDF ပူးပေါင်းတပ်တွေဝင်ရောက်တိုက်ခတ်ခဲ့တဲ့နောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေနှစ်ကြိမ်တိုင်းပြန်လည်တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားနေရာကိုစစ်ကောင်စီစစ်ကြောင်းတွေဝင်လာနေတဲ့ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေကလည်းထွက်ပြေးတိရှောင်နေရပါတယ်ဒီသတင်းပေးပို့ချက်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
ရဲနဲ့စစ်တပ်ပူးတွဲအခြေစိုက်ထားတဲ့ရွှေကူမြို့နယ်ကြောက်ကြီးရွာရဲစခန်းကိုတောက်ကြနေမနဲ့အစောသုံးနာရီလောက်မှာ KIA နဲ့ PDF အဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ရဲစခန်းအတိုက်ခတ်ခံရပြီးတဲ့နောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခတ်ခဲ့တယ်လို့ရွှေကူဒေသခံတူက VOA ကိုပြောပါတယ်
။တောက်ကြီးရဲစခန်းလိုက်မှာကျွန်တော်တို့တန်းတော်နဲ့ပြန်ပောင်းပြန်လာပြတိုက်တယ်နော်။ဒီနေ့3နာရီ5နာရီလောက်တည်းစတာရတိုက်ကြည့်တဲ့ခါကျတော့တိုက်နေတဲ့3နာရီတည်းအဲ့ဒါပြောင်းသွားပြီးနောက်တစ်ခါဖြတ်ကြည့်တဲ့ခါလာပြန်ပြတယ်ဒုချရတော့။ဒီကောင်ကအသိမိကမသိမိကဆိုတော့ခုချိန်မကြည့်ကြတဲ့တရားနဲ့မရဘူးဆိုတော့ခုနကလည်းရှိသေးတယ်လို့ပြောရအောင်။ကြည့်ကြတယ်ကွာဒီစစ်တပ်ပိုင်းကတော့တော့ဆက်ပြီးတော့ဆိုတော့အဲ့ဒီကောင်ကတိတ်နေပြီဗျ။
လေရင်နဲ့ဘုံကျဲတာကြောင့်ရွာသားတွေအထိခက်ရှိမရှိတိတိကျကျမသိရသေးပေမဲ့ကြောက်ကြီးရွာအနီးကပေါက်ကုန်းရွာမှာတော့အပြစ်အစီးတချို့ရှိခဲ့တယ်လို့ပြောပါတယ
်။မကြတာကအဲ့ဒီခုနပေါက်ကုန်းကိုပြည့်တဲ့ခက်ခက်ရွာပေါ့တချို့ကလည်းအဲ့တော့ကြတာပေါ့။အဲ့ရွာသားတွေတော့ပြည့်တယ်ရှိတယ်။အဲ့အဲ့ကြောက်ကြီးရွာရဲ့တစ်ခက်ကဆိုင်ရဲ့ပေါက်ကုန်းဆိုရွာကတော့ပိန်ကောင်းကြီးရှိပါလို့ပြောတာပဲ
။ဒေသခံတချို့ကတော့ညနေပိုင်းထိလက်နက်ကြီးပစ်ခတ်တံတွေကိုကြားနေရကြောင်းနဲ့နေကင်းဘက်မှလည်းလေရင်ထက်ပြီးရောက်လာတယ်လို့ပြောပါတယ်။လောလောဆယ်မှာတော့တိုက်ပွဲဖြစ်ပေါ်ရနေရာဘက်ကိုစစ်ကောင်စီရဲ့စစ်ကြောင်းတွေဝင်ရောက်လာတဲ့ဆိုတဲ့သတင်းတွေကြောင့်အနားကမင်းချောင်းကုန်းရွာနဲ့တာယာကုန်းရွာရွာနှစ်ရွာကဒေသခံတွေတိမ်းရှောင်နေကြတာပါ။ရွှေကူမြို့နယ်ကြောက်ကြီးရွာရဲစခန်းကို2021ခုနှစ်မတ်လကုန်ပိုင်းမှာ KIA နဲ့ PDF ပူပေါင်းတပ်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာပါမေလနောက်ဆုံးပတ်မှာတော့ရဲတပ်ဖွဲ့ဝင်တွေစွန့်ခွာသွားတဲ့ကြောက်ကြီးရဲစခန်းကိုမိရှုဖျက်ဆီးခဲ့ကြတာဖြစ်ပါတယ်ကြောက်ကြီးရွာဟာရွှေကူမြို့နယ်15မိုင်လောက်အကွာမှာတည်ရှိတာဖြစ်ပြီးမြစ်ရဲ့တစ်ဖက်ကမ်းမှာတည်ရှိပါတယ်